မြန်မာနိုင်ငံနဲ့နေဆက်တရုတ်နိုင်ငံဘက်အချမ်းမှာတရုတ်စစ်တပ်ကလက်နက်နဲ့ကြီးစံစစ်တွေပါဝင်တဲ့၃ရက်ကြာစီရင်လေ့ကျင့်မှုကိုဒီကနေ့စတင်လိုက်ပါတယ်။နှစ်ဖက်ဒေသဆိုင်ရာအာဏာပိုင်တွေကြားမှာလုံခြုံရေးနဲ့ပတ်သက်တဲ့ဆွေးနွေးမှုတွေအပြီးအခုလိုလက်နက်နဲ့ကြီးစံစစ်တွေကိုတုံးပြီးစီရင်လေ့ကျင့်မှုတွေပြုလုပ်နေတာပါ။ယူနန်ဒေသဆိုင်ရာအာဏာပိုင်တွေကတော့ကြာသပတေးနေ့ထိလုပ်မဲ့ဒီစီရင်လေ့ကျင့်မှုဟာနှစ်စဉ်ပြုလုပ်နေကြစီရင်လေ့ကျင့်မှုဖြစ်တယ်လို့ပြောပါတယ်။ဒီစီရင်လေ့ကျင့်မှုအတွင်းကင်းထောက်ကွက်ကဲမှုကြိုတင်အသိပေးမှုဗတ်ပေါင်းစုံထိန်းချုပ်မှုစွမ်းရည်နဲ့တိုက်ခိုက်မှုစွမ်းရည်တွေကိုလေ့ကျင့်သွားမှာဖြစ်တယ်လို့တရုတ်စစ်တပ်ကထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြထားပါတယ်။ဒီစီရင်လေ့ကျင့်မှုဟာဇွန်လနောက်ပိုင်းကစခဲ့တဲ့ရှမ်းမြောက်တိုက်ပွဲတွေဖြစ်ပွားနေတဲ့နေရာနဲ့လည်းနှီးကပ်နေတယ်လို့ရှမ်းပြည်နယ်ဟာခေတ်သစ်ပိုးလမ်းမလို့တင်စားခေါ်ဆိုနေတဲ့ကပတ်လန်းဘီရိုင်းစီမံကိန်းနဲ့အရေးပါတဲ့နေရာလည်းဖြစ်ပါတယ်။ပြီးခဲ့တဲ့ဧပြီလအတွင်းကလည်းကချင်ပြည်နယ်လွယ်ကျယ်မြို့နယ်ထိစပ်နေတဲ့တရုတ်နိုင်ငံဘက်အချမ်းမှာတရုတ်ပြည်သူလွတ်မြောက်ရေးတပ်မတော်ကစီးရီးလေ့ကျင့်မှုတွေလုပ်ခဲ့ပါသေးတယ်ရှင်။